ဖိလစ်ပိုင်နိုင်ငံမှာနောက်ဆုံးတိုက်ခတ်ခဲ့တဲ့ဝူကုန်းအပူပိုင်းမုန်တိုင်းကြောင့်၄ဦးထဲမှနေသေဆုံးခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီလအစောပိုင်းကတိုက်ခတ်ခဲ့တဲ့တိုက်ဖုန်းဘိုဖာကြောင့်လူပေါင်း1000ကျော်သေဆုံးခဲ့ရတာမို့အခုထိပြန်ပြီးနလန်မထူနိုင်သေးချိန်မှာပဲနောက်ထပ်မုန်တိုင်းဝင်မှွေခဲ့တာပါ။ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသတချို့မှာမြေလျံပြီးမြို့ရွာတွေရေမြုပ်နေတဲ့အပြင်အသွာအလာတွေပါပြတ်တောက်နေပြီးအခုထိလူပေါင်း3ဦးပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။သေဆုံးခဲ့သူတွေထဲက3ဦးဟာဖိလစ်ပိုင်အရှေ့ပိုင်းဆမားခရိုင်ကဖြစ်ပြီးသူတို့ရဲ့နေဘောကိုတစ်ပင်ကြီးလဲကြခဲ့တဲ့အတွက်တည်ဆုံးခဲ့ရတယ်လို့ဖိလစ်ပိုင်သဘောဝဘေးအန္တရာယ်ဆိုင်ရာကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။နောက်တဦးကတော့အီလိုခိုင်မှာမြေပြိုရာကတည်ဆုံးခဲ့တာပါ။မုံတိုင်းကယ်ဆယ်ရေးစခန်းတွင်မှခိုလုံနေသူပေါင်း6000ကျော်ရှိနေပြီးမုံတိုင်းဟာကြာတာပရင်းနေမှာအနောက်ဖက်ကပလောဝံအပန်းဖြေကျွန်းဘက်ရွေရှားဖို့ရှိတယ်မို့အချိန်တစ်ဖြည်းဖြည်းလျှော့လာမယ်လို့ခန့်မှန်းနေကြပါတယ်။